American Outlook တို့ကစက်တင်ဘာ24ရက်နေ့မှာမဲခွဲဆုံးဖြတ်လိုက်တဲ့ Burma Act 2019ဟာမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုတိတိကျကျမသိရဘဲနဲ့လှုပ်ဆောင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လက်ရှိအာဏာရ NLD ပါတီပြောခွင့်ရကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးလေလာသူတွေကတော့ဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်စီးပွားရေးနဲ့နိုင်ငံရေးအရာအကျိုးသက်ရောက်မှုတွေဖြစ်စေနိုင်တယ်လို့ဆိုပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်ကျွလုံမှုတွေမှာတာဝန်ရှိသူတွေသူတို့နဲ့နီးစပ်နေတဲ့စီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူတန်ခတ်မဲ့ဥပဒေကြောင့်ကိုအမေရိကန်အောက်လွှတ်တော်ကစက်တင်ဘာ24ရက်အင်္ဂါနေ့ကထောက်ခံမဲ့အများစုနဲ့မဲခွဲဆုံးဖြတ်လိုက်တာပါအမေရိကန်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုတိတိကျကျသိရှိထားခြင်းမရှိဘဲဒီ Burma Act 2019အပါအဝင်တခြားဥပဒေဆုံးဖြတ်ချက်တွေကိုချမှတ်လှုပ်ဆောင်နေတာလို့လက်ရှိအာဏာရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကပြောပါတယ
်ကျွန်တော်တို့ပါတီကတော့အစိုးရရဲ့ထုတ်ပြန်ချက်နဲ့တူပါပဲခင်ဗျာဒီထုတ်ပြန်ချက်တွေဥပဒေတွေဟာเนาะကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းရဲ့အခြေအနေတွေကိုတိတိကျကျချက်လက်တွေမသိရပဲနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကရရှိတဲ့သတင်းချက်လက်များနဲ့တာပြုစုထားတာဖြစ်တဲ့အတွက်မှန်ကန်တိကျခြင်းမရှိပါဘူးနောက်ပြီးတော့မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအသေးကိုလည်းသူတို့နားလည်သဘောပေါက်ခြင်းမရှိပါဘူးဒါကြောင့်ကျွန်တော်တို့လက်ခံလို့မရပါဘူးလို့ပြောချင်ပါတယ်
နိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင်မောင်တန်းကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်စီးပွားရေးနဲ့နိုင်ငံရေးအရာအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်ပါတယ
်ပထမသက်ရောက်မှုကတော့စီးပွားရေးသက်ရောက်မှုပေါ့နော်အခုတတိထွက်လာတဲ့ဥပဒေမှာကြည့်ရတာကတော့ပုဂ္ဂိုလ်ရေးကိုအဓိကထားပြီးပုဂ္ဂိုလ်ရေးရာဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေတိကျမယ်လို့မြင်နေရတယ်ပေါ့နော်တကယ်လို့အဲ့ဒီလိုမဟုတ်ဘဲနဲ့အဖွဲ့အစည်းတစ်ခုကိုပြစ်မှတ်ထားလာပြီဆိုရင်တော့ဆိုလိုတာကစစ်တပ်ကိုပြစ်မှတ်ထားလာပြီဆိုပြီးဆိုရင်တော့ပုံမူချေပြန့်တဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာတည်ယောင်မှုရှိလာနိုင်တယ်။နိုင်ငံရေးရာတည်ယောင်မှုကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးရာကဘာလဲမှာပေါ့နော်လူခွင့်ရေးတော့ကနေကြည့်လို့ရှိရင်နိုင်ငံရေးတိုက်ခါကြတယ်ပေါ့နော်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့လည်းနိုင်ငံရေးတိုက်ခါထိခိုက်ပါတယ်။အထူးသဖြင့်ဒီဥပဒေမှာတွေ့ရတဲ့နိုင်ငံရေးအကျဉ်းသားများကိုထောက်ပံ့ဖို့အတွက်ဥပဒေအရကိုပြဋ္ဌာန်းပြီးတော့ဆောင်ရွက်လာတဲ့ဟာကတော့နိုင်ငံရေးအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ်မှာအထူးကိစ္စလို့ပြောရပါမယ
်။တမတော်အနေနဲ့လူနည်းစုဘာသာဝင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့အနောက်နိုင်ငံအစိုးရတွေနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ပြောဆိုမှုတွေရှိနေကြမှာပဲ။မကြသေးခင်ရက်ပိုင်းတွေအတွင်းကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဘာသာရေးအဆောက်အဦတွေကိုတွားပြီးလူဒန်းမှုတွေပြုလုပ်ခဲ့တာဟာတမတော်အနေနဲ့မတူကွဲပြားတဲ့ဘာသာတရားတွေအထူးသဖြင့်မွတ်စလင်ခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေအပေါ်ဖိနှိပ်ဆက်ဆံမှုတွေရှိတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုခြေဖြတ်ဖို့ကြိုးစားတဲ့လှုပ်ဆောင်မှုအဖြစ်သုံးသပ်ပြောဆိုတာတွေထွက်ပေါ်ခဲ့ပါတယ်။တိုင်းပြည်အတွင်းတကယ်ပဲစစ်မှန်တဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်နေပါတယ်ဆိုတာကိုပြသလိုတယ်ဆိုရင်အပေါ်ယံပြောင်းလဲမှုမျိုးမဟုတ်ဘဲစစ်မှန်တဲ့ပြောင်းလဲမှုတွေကိုတမတော်ဘက်ကရောအနာရပါတီဘက်ကပါလှုပ်ပြဖို့လိုတယ်လို့ဒေါက်တာတင်မောင်တန်းကသုံးသပ်ပါတယ
်ခုလော်လော့ဆယ်မှာကျွန်တော်တွေ့ရတာဒါအမေရိကန်နိုင်ငံကဒီခုနဥရေဂျန်နှစ်ရက်ကိုပြဋ္ဌာန်းမှုကြိုးစားလာတာနဲ့ရှေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီစီဝေးကြီးကျင်းပနေတယ်နော်မြန်မာနိုင်ငံကသွားပြီးတော့လည်းပြောကြဆိုကြတာလေအဲကျွန်တော်တို့တက်ရောက်ပြီးတော့ရှင်းနေပြတာတွေလည်းရှိလာမှာပေါ့နော်ကျွန်တော်တို့အလဲကျပြောပြရတဲ့ခါမှာပြောမှာပေါ့နော်အဲဒီလိုပြောတဲ့ခါမှာလည်းဥဒတမကကိုတက်ရောက်လာတယ်ပြောဆိုတဲ့မိန့်ခွန်းတွေမှာဒီပို့ချုပ်ကြီးရဲ့ခီးစဉ်တွေကဒီလိုလုပ်နေပါတယ်ဆိုတဲ့ပြောဆိုချက်တွေလည်းပါကောင်းနေပါလာနိုင်ပါတယ်ဒါပေမဲ့တော့ချက်ကအဲဒီလိုလှုပ်ရှားမှုတွေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာနိုင်ငံရေးတိုက်ခါကိုပြန်မြင့်တင်လို့ရနိုင်မလားဆိုတဲ့မိန့်ခွန်းပါပဲအဲဒီလိုကျစီးသွားတဲ့ဒိတ်ခါကိုပြန်လည်မြင့်တယ်မို့ပြန်လည်ထူထောင်မှုဆိုလို့ရှိရင်တော့ဓာတ်တက်မကတဲ့အလုပ်တွေလုပ်ပြဖို့လိုပါတယ်တကယ်ကို institution သဘောအရအဖွဲ့စည်းဆိုင်ရာအရာဥပဒေကြောင်းအရာတပ်မတော်ရဲ့ပြုပြင်ပြောင်းလဲမှုတွေအများကြီးလိုအပ်ပါတယ်အထူးသဖြင့် democracy လှုပ်ရှားမှုမှာဥဆောင်တဲ့နေရာမှာပါတဲ့အမျိုးသား democracy အဖွဲ့ချုပ်အနေနဲ့ကလည်းနော်မိမိနဲ့သဘောထားမတူတဲ့သူတွေအပေါ်မှာပြုမှုဆက်ဆံမှုတွေအရာပြောင်းလဲမှုတွေလည်းလိုအပ်နိုင်မယ်လို့ထင်ပါတယ်
အမေရိကန်အောက်လွှတ်တော်ကစက်တင်ဘာ24ရက်နေ့မှာချမှတ်လိုက်တဲ့ဒီ Burma Act 2019ဟာဥပဒေကြမ်းအဆင့်သာရှိပါသေးတယ် di ubre jang go athel lot daw ma swin ni bi mae khwe ati pyu bo chan ni ba de le lot daw nya sa long ga ati pyu pi yin daw tamara ga lat ma tho ati pyu bo chan ni ba de le da bi mae di ubre jang go aw lot daw ma shi de party ji nya sa long ga lot daw amat de ga thauk khan tha ja da jaw athel lot daw ga ati pyu tamara ga lat ma tho pi ubre a phi pya than ne a sin go yaw la nai ji mya de lo le la tong tat tu de ga pyo so ni ja ba de khanya